စစ်ကောင်စီတပ်တွေကရှမ်းမပင်မြို့နယ်မှာရှိတဲ့ကျေးရွာတချို့ကိုနေမည်ရှင်းလင်းစစ်ဆင်မှုတွေလုပ်ခဲ့ရမှာနေရင်တချို့မိရှုဖြစ်စီခံရတယ်လို့ဒေသခံတွေကပြောပါတယ်။ပံပွေးကျေးရွာနဲ့ထန်းစဉ်ကျေးရွာတွေမှာနေ20ကျော်မိရှုဖြစ်စီခံရတယ်လို့သူတို့ကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမမျှသိအောင်ပြောပြပေးပါအောင်ခင်ဗျာ
။ February 26ရက်နေ့ကလေးကရှမ်းမပင်မြို့နယ်အတွင်းကကျေးရွာတချို့ကိုစစ်ကောင်စီတပ်တွေကနေမည်ရှင်းလင်းပုံစံနဲ့စစ်ကြောင်းဝင်ရောက်လာတာမှာဒေသခံပြည်သူကကွယ်ရေးတပ်တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့ပါတယ်။ဒီကနေ့မှာတော့စစ်ကောင်စီတပ်တွေကဗန်ဘွေးရွာမှာတက်ဆွဲပြီးတော့ဗန်ဘွေးရွာ၊ထန်းစင်ရွာ၊ဗန်ဘွေးမြောက်ရွာနဲ့လက်ပံရွာတွေကနေရင်တချို့ကိုဖျက်ဆီးတာ၊မိရှို့တာတွေကိုလုပ်ခဲ့တယ်လို့လက်ပံရွာသားဒေသခံတူက VOA ကိုပြောပါတယ်
။ဗန်ဘွေးကြီးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်သားများဟာဗန်မွေးရွာရဲ့မြောက်ဘက်ကဗန်မွေးထန်းစင်ရွာမှာနေတုံးလုံးကိုမိရှုဖြစ်ပြီးသွားတယ်ပေါ့ဗျာအဲ့ဒီနေတုံးလုံးမဖြစ်ပြီးရဗန်မွေးမြောက်ရွာမှာကျတော့နေလုံး20ကိုမိရှုသွားတယ်ပေါ့ဗျာဗန်မွေးထန်းစင်နဲ့ဗန်မွေးမြောက်ရွာနှစ်ရွာရဲ့အစုစုပေါင်းနေဟာ23လုံးမိရှုဖြစ်ပြီးခံလိုက်ရတယ်ပေါ့နော်အဲ့ဒီမိရှုဖြစ်ပြီးခံလိုက်ရတဲ့အတွက်ကြောင့်မို့လို့နေအိမ်မှာရှိတဲ့ဝတ်တွေနေမှာရှိတဲ့နွားတွေနေမှာရှိတဲ့ကျွဲတွေနေမှာရှိတဲ့ဟိုကျွဲတွေမြင်းနေရစပြီးတော့ပြိဿံတော်တော်များများမိခဲ့ပါပြီးတော့ပြည်ပြည်သွားကြတယ်ပေါ့ဗျာ
ဗန်းဘွေကြီးရွာနဲ့လက်ပံကြီးရွာနားမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားမှာပြစ်ခတ်မှုတချို့ခဏတာရှိခဲ့ပေမဲ့ထိတွေ့တိုက်ပွဲကြီးကြီးမားမားမရှိဘူးလို့ဒေသခံတွေကပြောပါတယ်လက်ရှိမှာတော့စစ်ကောင်စီတပ်တွေတက်ဆွဲတာမိရှို့ဖြစ်စီရတွေလုပ်နေတဲ့ကျေးရွာတွေမှာဒေသခံပြည်သူအလုံးထွက်ပြေးတင်းရှောင်နေရတယ်လို့ဒေသခံတူကပြောပါတယ
်။ဒီစစ်ကောင်စီကလည်းတနတ်တွေနဲ့ဝင်ပြီးတော့ပြစ်ခတ်ပြီးတော့သူဝင်လာပါတယ်။လူတွေလည်းခုဗန်မွေးကျေးရွာ၊ဗန်မွေးထန်းစင်၊ဗန်မွေးမြောက်ရွာလက်ပံကျေးရွာ၊နဘူးတော်ကျေးရွာ၊ခွေးချောင်းကျေးရွာမှာရှိကြတဲ့ပြည်သူတွေအလုံးဟာတော်တွေထဲမှာတင်းရှောင်နေရတယ်ရပ်ပေါင်း20ရှိနေပါပြီ။
စစ်ကောင်စီတပ်ရဲ့နေမည်ရှင်းလင်းမှုစစ်စင်ရေးအတွက်မှနေမီးရှို့ခံရတာတွေရှိတယ်လို့အရက်သားတွေထိခိုက်သေးဆုံးမှုလည်းရှိတယ်လို့ဒေသခံကပြောပါတယ
်။ဒီကျွန်တော်တို့ရင်းမပင်မြို့နယ်ထဲမှာဇန်နဝါရီလ26ရက်နေ့ကနေပြီးမလဒီနေ့ထိပေါ့နော်။ဒီအကြမ်းဖက်စစ်ကောင်စီကကြီးရွာတွေကိုနေမည်ဆုံးမှုပုံစံမျိုးနဲ့ငြောင်ဆင်းနေတဲ့အခါမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးနဲ့ပေါ့နော်အပြင်ကရတားပြည်သူစစ်ဘေးရှောင်ပြည်သူ20နဲ့မှ6ဦးစုစုပေါင်း28ဦးကိုဒီမိရှုတက်ဖြတ်ခံရတဲ့အခြေအနေတွေလည်းရှိခဲ့တယ်နောက်တစ်ခုစစ်ဘေးရှောင်ရင်းပေါ့နော်ရန်သူစစ်ကြောင်းဘက်ကနေပြီးတော့တနက်ကြီးနဲ့ပြည်မမှုပြီးဆုံးခဲ့တာရှိတယ်အဲ့တော့ဖေဖော်ဝါရီလ26ရက်နေ့ကနေဒီကနေ့အထိဆိုလို့ရှိရင်ကျွန်တော်တို့ရှင်းမပင်ညွန့်နယ်ထဲမှာမြင့်မဲ့ရတားပြည်သူ20နှစ်မှ9ဦးအသက်ခံရတယ်ဗျာဒီနေ့ရာနဲ့ကြည့်မိရှုခံရတယ်ဗျာ
စစ်ကောင်စီတပ်တွေနေမင်းရှင်းလင်းရေးလုပ်နေတဲ့တခြားကျေးရွာသားတွေဟာနေနေစွန့်ပြီးတော့တောထဲမှာပုန်းရှောင်နေရတာဟာရဲ20လောက်ရှိပြီလို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်တွေရွာကနေပြီးတော့ပြန်ထွက်တဲ့အချိန်မှာတချို့ရွာတွေကိုပြန်လာတာမျိုးရှိပေမဲ့ပြောင်းရွှေ့ဖို့ခက်တဲ့တက်ကြီးအရွယ်တွေ၊ကလေးငယ်တွေပါတဲ့မိသားစုတွေကတော့တောထဲမှာပဲနေကြပါတယ်။ဒါကြောင့်လည်းရင်းမပင်နေစစ်ပြေးဒုက္ခတွေမှာစားတောက်နေထိုင်ရေးလဲခက်ခဲနေကြတယ်လို့သိရပါတယ်ရှင်။